ပြီးခဲ့တဲ့သတင်းပတ်ထဲပြင်းထန်ကြောင်းစရာတူရရဆက်ဆက်အသက်ဖြတ်ခံခဲ့ရတဲ့နောက်ပိုင်းအစ္စလာမ်အစွန်းရောက်တွေအရေးပြင်းပြင်းထန်ထန်ကင်တွယ်ဖို့အတွက်ပြင်းထန်အစိုးရကဆွေးနွေးနေချိန်မှာပဲပြင်းထန်နိုင်ငံတစ်လွှားမှာလွတ်လပ်စွာပြောဆိုမှုနဲ့ခွဲခြားဆက်ဆံမှုတွေကိုဆန့်ကျင်တဲ့လူမှုဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်။အလဲရန်ကြောင့်မှတမိုင်းဘာသာတင်ကြားတဲ့ဆရာဆမ်မြူဘတ်တီတောက်တန်နေကခေါင်းဖြတ်တတ်ခံခဲ့ရတာအတွက်ပါရီမြို့တော်မှာတောင်းနေချီတဲ့လူမှုစုဝေးခဲ့ကြသလိုမြို့ကြီးတော်များများမှလည်းဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။ပါရီမြို့ဆင်ခြေဘုံရပ်ကွက်တစ်ခုမှာအသက်ခံခဲ့ရတဲ့ကြောင်းဆရာအတွက်တနိုင်ငံလုံးတိုင်းတာနဲ့ပြုလုပ်မယ့်အောက်မေဘွယ်ဂုဏ်ပြုအခမ်းအနားကိုတော့ဘုဒ္ဓဖူးနေမှာကျင်းပမှာဖြစ်ပါတယ်။ပြင်သစ်ဝန်ကြီးချုပ်ကတော့လက်လက်စွာထုတ်ဖော်ပြောဆိုမှုဟာပြင်သစ်နိုင်ငံရဲ့အခြေခံစံတန်မှုဖြစ်ကြောင်းနဲ့လူမှုဆန္ဒပြပွဲဟောပြောသူတွေအနေနဲ့အမုန်းတရားကိုအမုန်းစကားနဲ့မတုံ့ပြန်ကြဖို့လည်းတတိပေးခဲ့ပါတယ်။အချိန်နှဲမှာပဲပြင်သစ်ကျောင်းဆရာအသက်ခံမှုမှာပါဝင်ပတ်သက်မယ်လို့တန်လျက်ရှိတဲ့၁၁ယောက်မြောက်တူကိုတနင်္ဂနွေနေ့မှာဖမ်းဆီးခဲ့တယ်လို့အာနာဘိုင်တွေကပြောပါတယ်။